ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတယ်လို့ဆိုပြီးမြန်မာစစ်တပ်ဘော်ပြစ်မှတ်ထားဒဏ်ခတ်အရေးယူဖို့အမေရိကန်လွှတ်တော်အမတ်40ကျော်ကတိုက်တွန်းလိုက်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကလည်းရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးပြောဆိုနေကြပါတယ်ဒီအခြေအနေကလက်ရှိသွားနေတဲ့မြန်မာနိုင်ငံရဲ့ပြည်ပြောင်းလဲရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေလည်းရှိပါတယ်မက်ကင်ဖြူတွေကစူးစီးတင်ပြမှာပါ
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေဒုက္ခတွေတိတ်နေချီတိတ်နေချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတာတွေနဲ့ပတ်သက်လို့နိုင်ငံတကာအစိုးရတွေကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့အထူးသဖြင့်ဒီမြန်မာစစ်တပ်ကိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုနေကြတာပါမနေ့ကပုံထူးနေ့ကပဲအမေရိကန်လွှတ်တော်အမတ်တွေကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားတဲ့တံခတ်အရေးယူမှုတွေချမှတ်သွားဖို့အမေရိကန်အစိုးရကိုတိုက်တွန်းခဲ့ပါတယ်မြန်မာစစ်ခေါင်းဆောင်တွေအပေါ်ပြည်ဝင်ခွင့်တားမြစ်လာလို့တန်ခတ်မှုမျိုးတွေပြန်လည်ကျင့်သုံးဖို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကိုအောက်လွှတ်တော်အမတ်40ကျော်ကလက်မှတ်ရေးထိုးတိုက်တွန်းလိုက်တာပါနိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းရိုဂျာဒုက္ခသည်9ရင်းကျော်ထွက်ပြေးနေရတဲ့အခြေအနေကိုကမ္ဘာကဒီအတိုင်းလက်ပိုက်ကြည့်မနေသင့်တော့ဘူးလို့ပြောဆိုသွားပါတယ်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီထိပ်တန်းတာဝန်ရှိသူတွေကလည်းရခိုင်ပြည်နယ်အတွင်းရိုဂျာဒုက္ခသည်တွေထွက်ပြေးရတဲ့အခြေအနေဟာလူမျိုးတုံးတုတ်တင်ရှင်းလင်းရာရောက်တဲ့အထိဖြစ်လာနေတယ်လို့ပြင်းပြင်းထန်ထန်ဆွဆွဲပြောဆိုနေတာပါ။ဒါပြင်ကုလသမဂ္ဂထွေထွေညီလာခံမှာရှေ့သတင်းပတ်တဲ့မြမအရေးဆွေးနွေးရတဲ့အခါမြမနိုင်ငံဆိုင်ရာဆုံးဖြတ်ချက်ချမှတ်နိုင်ဖို့တိုက်တွန်းပြောဆိုတာတွေလည်းရှိလာပါတယ်။ဒီလိုနိုင်ငံကဖိအားတွေကျွန်းနေလာတာဟာတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်နိုင်တာကြောင့်မြမအစိုးရအနေနဲ့ပေါ်ပါနဲ့နဲ့ကင်တွေဖို့လိုအပ်တယ်လို့လူ့ဘာသာဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကသုံးသပ်ပြောဆိုပါတယ်
။ဟိုတိတိကျကျကတော့ဝန်ထဲကြအခြေအနေတွေကစကံကြီးမြောက်ဝမြောက်ဆက်တေတာတကယ်ကိုဖြစ်သွားတဲ့အနေအထားလေးဖြစ်တယ်ဆိုတာကိုအစိုးရအနေနဲ့ဟိုအတိအမှတ်ကိုလိုလိမ့်မယ်လက်ခံမှုလိုလိမ့်မယ်ကျွန်တော်အနေနဲ့ထင်တယ်နှစ်တစ်ချက်ကဒီဘလူမှမာယွန်းနေဖြစ်ခဲ့တယ်လေဟိုကအကောင်းမွန်နေရွယ်ချက်နဲ့လောက်တာပဲဖြစ်ဖြစ်ဒီလိုအမာယွန်းဆိုတာကိစ္စတိုင်းမှာရှိနိုင်တယ်ဆိုဘလူအမာယွန်းနေဖြစ်ခဲ့တယ်လေဆိုတဲ့ကိစ္စကိုတော့ဒီပြည်ချာချာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အထူးသဖြင့်တော့ကမ္ဘာကုလသမဂ္ဂနဲ့ဒီပြည်ချာချာပူးပေါင်းဆောင်ရွက်ပြီးတော့စုံစမ်းစစ်ဆေးဖို့လိုရလို့ထင်တယ်။ဒါကနှစ်တစ်ချက်။နောက်သုံးတစ်ချက်ကတော့အကယ်၍အမားရင်းတွေရှိခဲ့တယ်ဆိုတာကိုတွေ့ရှိခဲ့လို့ရှိရင်လည်းပဲအမားရင်းနဲ့ပတ်သက်တဲ့တာဝန်ရှိရလူတွေကြောသားရင်သားမခွဲကြပဲနဲ့ဒီပြည်ချာချာအေးအေးဆေးဆေးဖို့လိုလိမ့်မယ်လို့ကျွန်တော်မြင်ရပါတယ်လို့ထင်တယ်။အဲ့ဒါမှနိုင်ငံတကာရဲ့ယုံကြည်မှုကိုကျွန်တော်တို့ပြန်ရလိမ့်မယ်အဲ့လိုအခြေအနေမလုပ်ဘူးကျွန်တော်ကဘူးခံနေတယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ယုံကြည်မှုကိုရဖို့အတွက်ကအတွက်တော်ခက်လိမ့်မယ်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဖြစ်ဖြစ်အဲ့ဒီဒေတာရေးရှင်ဖွံ့ဖြိုးတိုးတက်ရေးအတွက်ပဲဖြစ်ဖြစ်နိုင်ငံကရဲ့ပူးပေါင်းဆောင်မှုကျွန်တော်မှအများကြီးလို့အဲ့ဒီကိစ္စတွေကျွန်တော်တို့လို့ဆုံးရှုံးရမယ်အခြေအနေရှိနေတယ်လို့ကျွန်တော်ပြောချက်ပါ
မြန်မာနိုင်ငံကိုတချိန်ကလူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတစ်ခုအဖြစ်မြင်ခဲ့တယ်လို့အခုပြန်ပြီးတော့ဒီလိုမြင်လာတာမျိုးကကောင်းတဲ့အလားလားမဟုတ်ဘူးလို့လူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးအောင်မျိုးမင်းကပြောပါတယ်
။မြန်မာနိုင်ငံကဖိအားတွေကပိုတိုးတဲ့သဘောမျိုးရှိတယ်။အဲ့ဒီနေရာမှာဖိအားဆိုရင်နေရာမှာစက်တမန်ကြီးကဖိအားပေါ့အခုညီကြီးကဖိအားမျိုးလုံးဝင်လာနေတဲ့သဘောမျိုးဖြစ်တယ်။အခုတော့မှကပ္ပပန်ကနေသူတို့အတိုးမဲ့ထုတ်ချီးမဲ့ကိစ္စတွေကိုဒီမချီတော့ဆိုပုံမှန်ဖြစ်လာတာလည်းဖိအားတမျိုးပဲဖြစ်တယ်။ဖိအားတစ်ခုကတော့ကျွန်တော်အရင်တုန်းကလူခွေချုပ်ပေါက်မှုရှိတဲ့နိုင်ငံဆိုပြီးတော့ဖိအားတွေကအဲ့ဒီနာမည်ဆိုနေပဲပြန်ပြီးတော့ပြန်ရောက်လာရင်တိုင်းပြည်ကရှေ့ကိုသွားနိုင်မှာမဟုတ်ဘူး။ဒါဆိုကျွန်တော်တို့ဒီမှာကအခုဆိုရင်တိုင်းပြည်ကပြန်လည်ထူထောင်ရေးသွားရမယ့်အခြေအနေမျိုးဖြစ်တယ်။ပြန်လည်ထူထောင်ရေးကိုသွားတဲ့အခြေအနေမျိုးမှာကျွန်တော်တို့ခုနလိုမျိုးဖိအားတွေပိတ်ဆို့မှုတွေရှိလာရင်အစိုးရကဘယ်တော့မှစေတနာကောင်းကောင်းဒီနိုင်ငံတကာစီးပွားရေးနဲ့လူမျိုးရင်းချင်းမှုဆိုင်ရာစာချုပ်ကိုလက်မှတ်ထိုးတယ်ဒါပေမဲ့တိုင်းပြည်မှာရင်းမြစ်တွေမရှိဘူးဝိုင်းဝန်းကူညီမဲ့နိုင်ငံတကာမကူညီလို့ရှိရင်လွတ်စွာခက်ခဲနေတယ်အဲဒီအဲ့ဒီပုံမှာဘသူတွေကဘသူအဖြစ်တင်လာမလဲဆိုတော့ပြည်သူတွေတင်ထားတဲ့ပြည်သူအစိုးရပဲလက်ညှိုးထိုးလာလိမ့်မယ်အစိုးရဘောအယုံကြည်မှုတွေပြည့်စည်လာလိမ့်မယ်ဒီချိန်မှာနိုင်ငံတကာကလည်းခုနဟိုပုံပြီးတော့ရန်သူတို့မြင်လာတဲ့အခြေအနေဖြစ်ရမှာအဲ့လိုဖြစ်လာတဲ့ချိန်ကတိုင်းပြည်အတွက်မကောင်းဘူးဗျ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလုံခြုံရေးရဲကိစခန်း30ကျော်ကိုအစိုးရအကြမ်းဖက်အဖွဲ့အာဆာကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြမလုံခြုံရေးတပ်ဖွဲ့တွေကလိုက်လံချေမှုန်းရာကနေနောက်ဆက်တွဲပြည်ပကားတွေနဲ့အထူးဘင်္ဂလားဒေ့ရှ်နိုင်ငံတွဲကိုထွက်ပြေးလာတဲ့သူပေါင်းဟာ9သိန်းကျော်ရှိနေပြီးတော့နောက်ထပ်ထွက်ပြေးလာတဲ့သူတွေလည်းရှိနေတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောဆိုထားပါတယ် မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေအပေါ်စနစ်တကျစီစဉ်လှုပ်ဆောင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်အခုလိုအချိန်တိုကာလအတွင်းမှာလူတွေတိမ့်တဲ့ချီအစုလိုက်အပြုံလိုက်ထွက်ပြေးရတာဖြစ်တယ်လို့လည်းကုလသမဂ္ဂနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြပါရဲ့ရှင်။